မြန်မာနိုင်ငံပေါ်အရေးယူတန်းခတ်မှုတွေကိုအပြစ်သက်ဖယ်ရှားဖို့ဥရောပသမဂ္ဂ EU ကတနင်္လာနေ့ကဆုံးဖြတ်လိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့အစိုးရတာဝန်ရှိသူတွေစီးပွားရေးလုပ်ငန်းရှင်တွေကကြိုဆိုလိုက်ကြပါတယ်။အပြောင်းအလဲတွေတွေ့မြင်နေရပေမဲ့လူအခွင့်ရေးအခြေအနေတွေတိုးတက်မှုမရှိသေးတာကြောင့်တတိထားစောင့်ကြည့်သင့်တယ်လို့တက်ကြွသူတွေနဲ့လူအခွင့်ရေးလှုပ်ရှားသူတွေကဝေဖန်နေချိန်မှာပဲ EU ရဲ့ဆုံးဖြတ်ချက်ကထွက်ပေါ်လာခဲ့တာဖြစ်ပါတယ်။တန်ခတ်မှုတွေဖယ်ရှားလိုက်တဲ့အပေါ်တုံ့ပြန်မှုတွေကိုတော့ကိုအောင်လင်ဦးကပြောပြပြီးမှာဖြစ်ပါတယ်ရှင်
။နိုင်ငံရေးပြောင်းလဲတွေတိတိကျကျတွေ့မြင်လာရတဲ့အတွက်တန်ခတ်မှုတွေကိုဆိုင်းငံ့ထားရကအပြီးတိုင်ဖယ်ရှားဖို့ဥရောပသမဂ္ဂ EU ကကြေညာလိုက်ပြီးနောက်တစ်နေ့မှာပဲဆုံးဖြတ်ချက်ကိုကျိုးဆိုတဲ့အကြောင်းမြန်မာစိုးရနိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ EU ရဲ့ဆုံးဖြတ်ချက်ဟာမြန်မာစိုးရရဲ့နှစ်နှစ်အတွင်းပြည်ရင်ပြောင်းလဲမှုတွေကိုအထိမတ်ပြုရာရောက်တယ်လို့ရှစ်ဆက်ဆောင်ရွက်ဖို့အားပေးရာရောက်တဲ့အကြောင်းကြေညာချက်ကဖော်ပြခဲ့တာပါ။မြန်မာနိုင်ငံနဲ့အသင်းဝင်ဖြစ်တဲ့အရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံရဲ့အစည်းအဝေးအတွက်ဘရူနိုင်းနိုင်ငံကိုရောက်နေတဲ့အာဆီယံရေးရာဌာနညွှန်ကြားရေးမှူးချုပ်ဦးအောင်လင်းကတော့ EU ရဲ့ရည်တည်ချက်ဟာမြန်မာနိုင်ငံကအခြေအနေတွေကိုထင်ရှားနေတယ်လို့ပြောပါတယ်။
The decision of the EU is a welcoming development. We have been expecting this.
EU ရဲ့ဆုံးဖြတ်ချက်ကကြိုဆိုရမယ့်ဖြစ်ထွန်းမှုတစ်ခုပါ။ကျွန်တော်တို့ပြုပြင်ပြောင်းလဲလုပ်ငန်းစဉ်စကားတွေကဒါကိုလည်းပြောင်းလဲထားပါလေ။ကျွန်တော်တို့အတိုင်းအမြစ်ဖြစ်ထွန်းမှုတွေကိုအသေးမပြုတဲ့တခြားအလားတူဆောင်ရွက်မှုတွေကိုလည်း EU ကလုပ်လာမယ်လို့ကျွန်တော်တို့ယုံကြည်ထားပါလေ
။ EU ကလူခွင့်ရေးနဲ့နိုင်ငံရေးတိုးတက်မှုတွေမရှိဘူးဆိုပြီးတန်ခတ်မှုတွေချမှတ်ထားပေမဲ့ပြီးခဲ့တဲ့နှစ်ကစလို့အရေးယူထားတာတွေကိုဆိုင်းငံ့ထားခဲ့တာပါ။ခုနောက်ဆုံးဘယ်ဂျီယံနိုင်ငံကနိုင်ငံခြားရေးဝန်ကြီးရဲ့စီဝေးအတွင်းမှာတော့လက်နက်ရောင်းဝယ်ကလွဲလို့တန်ခတ်ထားတာတွေကိုအပြစ်ဖယ်ရှားပေးဖို့ဆုံးဖြတ်လိုက်တဲ့အတွက်အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU နဲ့မြန်မာနိုင်ငံခြားဆက်ဆံရေးတွေတိုးတက်လာဖို့မျှော်လင့်ကြောင်းလည်းမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ဒါပေမဲ့လည်းမကြသေးခင်တုန်းကလူမျိုးရေးဘာသာရေးအခြေခံနဲ့သူတို့ရဲ့တန်ရုံပြိပခတ်တွေဖြစ်ပွားခဲ့တာတန်းတဲ့လက်နက်ကန်တွေနဲ့ပြည်လည်မှုမရသေးတာတွေလို့လူခွင့်ရေးပြဿနာတွေရှိနေစေဖြစ်တဲ့အတွက်ရှက်ပေါ့မှုတွေလုပ်ဖို့အချိန်မတန်သေးဘူးလို့တကြွသူတွေလူခွင့်ရေးလှုပ်ရှားသူတွေကသတိပေးနေကြတာပါ။အာဆီယံရေးရာမြန်မာအရာရှိဦးအောင်လင်းကတော့ပြည်ရင်ပြောင်းလဲမှုတွေအတွက်ရှေ့ဆက်ဆောင်ရွက်ရမှာတွေအများပြားရှိနေသေးတယ်ဆိုတာကိုအသေးအမှတ်ပြုပြောသွားပါတယ်။
There are many things that we have to work together with EU.
ကျွန်တော်အနေနဲ့ EU နဲ့လက်တွဲပြီးတော့ကြိုးစားလုပ်ရမှာတွေအများကြီးရှိပါတယ်။အခုကတော့အင်တာမကောင်းတဲ့အစတစ်ခုပါ
။ EU အနေနဲ့အရင်ကပြပြင်းတားမြစ်ချက်တွေကိုဖယ်ရှားပေးလိုက်တာကြောင့်စီးပွားရေးလှလှတွေထွက်ပေါ်လာလိမ့်မယ်လို့လည်းပြည်ရင်းပြည်ပကစီးပွားရေးသမားတွေကမျှော်လင့်နေကြတာပါ။ဂျာမနီနိုင်ငံကဗန်ဒိုင်းဝန်ဆောင်မှုလုပ်ငန်းတစ်ခုဖြစ်တဲ့ Kans Financial Holding ကစီးပွားရေးအကြံပေးပုဂ္ဂိုလ် Marcus Kans ကတော့ EU ရဲ့ဆုံးဖြတ်ချက်ကြောင့်စီးပွားရေးအတွက်သာမကတခြားအခွင့်အလမ်းတွေပါပေါ်ပေါက်လာနိုင်တယ်လို့မြင်ပါတယ်။
Good conditions for labourers, no child labour, or if there are or the kids which are
အလုတ်သမားတွေအတွက်အခြေအနေကောင်းတွေပေါ်ပေါက်လာပြီးကလေးအလုတ်သမားမရှိတော့တာမျိုးဒါမှမဟုတ်ကလေးတွေကြောင်းတက်ရင်အလုတ်လုံနိုင်အောင်လေ့ကျင့်ပေးတာမျိုးတွေလုပ်နိုင်ပါတယ်ဂျာမနီမှာလိုကြောင်းနဲ့အလုတ်ပေါင်းစပ်ထားတဲ့စနစ်မျိုးရှိဖို့ကောင်းပါတယ်နောက်ဆုံးအနေနဲ့ကတော့အလုံးအတွက်ကောင်းပါတယ်ဒါကလုပ်ငန်းရှင်တွေအတွက်ရောဒီမှာရှိတဲ့လူတို့အတွက်ပါနှစ်ဖက်စလုံးအကျိုးရှိတဲ့ကိစ္စပါ
ဥရောပသမဂ္ဂ EU နဲ့ American ပြည်ထောင်စုအပါအဝင်အနောက်နိုင်ငံတွေမြန်မာစိုးရပေါ်အရေးယူတန်ခတ်မှုတွေချမှတ်ထားတဲ့အတွက်စီးပွားရေးနဲ့ကုန်သွယ်မှုတွေမှာထိခိုက်မှုတွေဖြစ်ရတယ်လို့ဝေဖန်တာတွေလည်းရှိနေကြတာပါဒီထက်မှအထည်နာခဲ့တဲ့ကုန်ထုတ်လုပ်ငန်းတစ်ခုဖြစ်တဲ့မြန်မာနိုင်ငံကထယ်ချုပ်လုပ်ငန်းမှာဆိုရင်လည်းတန်ခတ်မှုတွေဖယ်ရှားပေးလိုက်တာကြောင့်လုပ်ငန်းတွေပြန်လည်ဥမော်လာတော့မယ်လို့မျှော်လင့်နေကြပါတယ်မြန်မာနိုင်ငံထယ်ချုပ်လုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးမြင့်စိုးကတော့ထဲကျုပ်စေုံနေရာကနန်းချီတိုးချက်ပြီးအလုတ်ကင်ပေါင်း2သိန်းလောက်ထိဖန်တီးသွားနိုင်လိမ့်မယ်လို့ခန့်မှန်းထားတဲ့အကြောင်းပြောပါတယ
် European Commission ကနေပြီးတော့ပိတ်ဆို့မှုတွေဖွင့်ပေးလိုက်တဲ့အခါမှာကျွန်တော်တို့ရဲ့ဒီအထည်ကျုပ်လုပ်ငန်းတွေက European Market ဥရောပ Market တွေကိုပို့ပြီးတော့ကျွန်တော်တို့ပို့နိုင်တော့မယ်နောက်ပို့ပြီးတော့ဥရောပနိုင်ငံတွေကယင်းနှိမ့်နှံမှုတွေကလည်းကျွန်တော်တို့စီကိုပို့ဝင်လာမယ်
EU ရဲ့ခုနောက်ဆုံးဆုံးဖြတ်ချက်ကြောင့်အလားတူတန်ခတ်မှုတွေကိုဆိုင်းငံ့ဖယ်ရှားပေးထားတဲ့ American ပြည်တော်စုအနေနဲ့လည်းနောက်ထပ်ရှော့ပေါ့မှုတွေလုပ်ဖို့ဖိအားပေးတဲ့အခြေအနေမျိုးတွေပေါ်ပေါက်လာနိုင်တယ်လို့စမ်းစစ်သူတွေကမြင်နေကြတာပါ။ဒါပေမဲ့လည်း American ရဲ့တန်ခတ်မှုတွေမှာဥပဒေအဖြစ်ပြဋ္ဌာန်းတားမြစ်ထားတာတွေလည်းပါဝင်နေတာကြောင့်ရှော့ပေါ့မှုတွေလုံဆောင်ဖို့အတွက်ကတော့ချက်ချင်းလက်ငင်းဖြစ်လာအောင်မှမဟုတ်သေးဘူးလို့လည်းတွက်ဆနေကြတာဖြစ်ပါတယ်ခင်ဗျာ။